Chinese.
မင်္ဂလာညနေခင်းပါခင်ဗျာ American Bio Zoo Washington DC မြို့တော် View American တန်ကနေ2019ခုနှစ် September 26ရက်ခြားသောနေ့ညနေခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ Aerometer 16 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာဒီညနေအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
ကျွန်တော်အောင်လူပါဒီညနေနားဆင်မဲ့တဲ့နေ့မှာတော့တမန်တော်နဲ့ထရမ့်ပေါ်အရေးယူနိုင်မဲ့စုံစမ်းစစ်ဆေးမှုတွေနဲ့ဆက်နွယ်ပြီးအမျိုးသားထောင်လိုင်းဌာနယာယီအခြေခံအလုပ်တော်ထောင်လိုင်းကော်မတီရှိမှဒီနေ့ထွက်ဆိုမှာဖြစ်ပါတယ်။နယူးယောက်မှာကျင်းပနေတဲ့နှစ်ပတ်လည်ကုလသမဂ္ဂထရီညီလာခံအတွင်းနိုင်ငံတကာခေါင်းဆောင်တွေဒီနေ့မင်းငုံပြေးပါမှာတော့နိုင်ငံတကာအချက်တဲတွေနဲ့ပတ်သက်လို့အာရုံစိုက်ပြောဖို့ရှိနေပါတယ်။ဒီလိုထိတ်တဲရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မဆုမြတ်မွန်နဲ့အတူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့နေပြီးတော့ပါဝင်ရန်ကုန်နဲ့မန္တလေးမြို့ကြီးတွေမှာတိုက်ခိုက်မှုတွေဖြစ်လာနိုင်ခြေရှိတဲ့ဆိုတဲ့သတိပေးထားတဲ့ညွှန်ကြားချက်တွေလူမှုကွန်ရက်မှာသတင်းတွေထွက်နေတာနဲ့ပတ်သက်ပြီ
းဒီဥစ္စာတွေကတမင်ရွေချက်ရှိရှိနဲ့ကျွန်တော်တို့လုံနေတယ်လို့ကျွန်တော်တို့သုံးသပ်တယ်။နောက်ပြီးတော့အခုကဒီဖောက်ခွေးရေးတွေလုံမေးပါညာဆိုပြီးတော့ပေါ်ပြာနော်။အစိုးရဌာနဆိုင်ရာတွေကညွှန်ကြားစာတွေခက်လာတဲ့ပုံစံတွေကဒီလုံခြုံရေးသတင်းကိုဘယ်သူကပေးတာလဲ
။တခိုင်မျိုးသားကောင် CNC ရဲ့အထွေထွေအတွင်းမှုဦးထွန်းစောပြောသွားတာဖြစ်ပါတယ်။ဒီအကြောင်းကိုမကြာခင်မှာနားဆင်ရမှာပါ။ဒါပြင်မင်္ဂလာရေးနိုင်ငံဘက်ကိုတင်းချောင်ခဲ့သူတွေကမွတ်စလင်ရွာသားတချို့မောင်းတော်မျိုးငကူရလက်ခံကျူစွေးစခန်းကိုမနေ့ကသူတို့ဆန္ဒအလျောက်ဝင်ရောက်လာခဲ့တဲ့အကြောင်းတခါတိုင်းမြန်မာနယ်စပ်မြောက်ပိုင်းမြို့မှာတရုတ်လူမျိုးတွေအလုံးရင်းနဲ့ဝင်ရောက်လာတဲ့နောက်ဆုံးအခြေအနေဘယ်လိုရှိသလဲ။စာရတွေကိုနားဆင်ရဖို့ရှိပါတယ်။အခုတော့ဒီအကြောင်းတွေမတိုင်ခင်မှာနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့အချင်းညာပေးမှာဖြစ်ပါတယ်ဗျာ
။အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုအရေးယူနိုင်မှုစုံစမ်းစစ်ဆေးမဲ့အထိဖြစ်လာခဲ့တဲ့အတွင်းလူတစ်ယောက်ရဲ့တန်ချဲချက်ကိုမထုတ်ပြန်မှုဟန်တာခဲ့သူအမျိုးသားထောက်လိုင်းဌာနယာယီညွှန်ကြားရေးမှူးဟာအလွတ်တော်ထောက်လိုင်းကော်မတီရှိမှဒီနေ့ထွက်ဆိုမှာဖြစ်ပါတယ်။အမျိုးသားထောက်လိုင်းဌာနအကြီးအကဲဂျိုးဆက်မကွာဟာထက်လွတ်တော်ထောက်လိုင်းကော်မတီရှိမှမှာတော့တကယ်ပဲထွက်ဆိုမှာပါ။လွတ်တော်ထောက်လိုင်းကော်မတီဝင်တွေကတော့မနေ့တုန်းကပဲအတွင်းလူတယောက်ရဲ့တန်ချဲချက်ကိုဖတ်ခွင့်ရခဲ့ကြပါတယ်။တန်ချဲချက်ပေါ်မှာတော့သမ္မတရဲ့ Republican Party ကကိုယ်စားရင်းနဲ့အတက်ခံဒီမိုကရက်တစ်ချာသုံးသပ်ချက်တွေကွဲပြားနေကြတာပါ။ဒီမိုကရက်တစ်ကတော့တန်ချဲချက်ရသမ္မတလို့ရဟာလက်ခံနိုင်စရာမရှိဘူးဆိုပြီးဝေဖန်ခဲ့ကြတယ်လို့ Republican တွေကတော့အများပြည်သူသိနေအောင်ထုတ်ပြန်ခဲ့မယ်ဆိုရင်တော့သမ္မတကိုထိခိုက်နိုင်စရာမရှိဘူးဆိုပြီးပြောဆိုခဲ့ကြပါတယ်။ဒါပေမဲ့လည်း Republican Party ကထက်လွတ်တော်ထောက်လိုင်းကော်ပိုရိတ်ဘန်စစ်တွေကတော့စိတ်နှောက်ယှက်ဖြစ်စရာကိစ္စတွေပါဝင်ကြောင်းသတင်းတောက်တွေကိုပြောခဲ့တာပါ။ဘလို့အကြောင်းအရာမျိုးတွေပါဝင်နေတယ်လဲဆိုတာကိုသေသေးချာချာမသိရသေးပဲ Republican Party ဝင်နေနေနဲ့သမ္မတကိုကာကွယ်ဖို့တက်တက်မလုပ်တင်တယ်လို့ Democrat တွေအနေနဲ့လည်းသမ္မတကိုအရေးယူဖို့ဆိုတဲ့စကားလုံးတွေမပြောတင်ဘူးဆိုပြီးတော့လည်းတတိပြေပြောဆိုခဲ့ပါတယ်
American သမ္မတ Donald Trump နဲ့ Ukraine သမ္မတ Vladimir Zelensky တို့ဖုန်းပေါ်ကနေအပြန်အလှန်စကားပြောထားတဲ့စကားမှတ်တမ်းအပြည့်အစုံကိုပေးဖို့အတွက် Ukraine တိုက်ခိုက်အမတ်တယောက်ကတောင်းဆိုလိုက်ပါတယ်။ဇူလိုင်လတုန်းကသမ္မတနှစ်ယောက်ကြားပြောစကားတွေမှတ်တမ်းတင်ထားတာကိုအပြည့်အစုံထုတ်ပြန်ဖို့အတွက်သမ္မတ Zelensky ရုံးကိုလွှတ်တော်အမတ် Oleksiy Gonchiryanko ကတရားဝင်တောင်းဆိုခဲ့တာပါ American သမ္မတအင်ဂျီရောကနေဗုဒ္ဓဟူးနေ့ကထုတ်ပြန်တဲ့မှတ်တမ်းအချက်မှာတော့သမ္မတ Trump ကသူ့ရဲ့နိုင်ငံရေးပြိုင်ဘက်ဒုသမ္မတဟောင်း Joe Biden အပေါ်စုံစမ်းဖို့ Ukraine သမ္မတကိုပြောကြားခဲ့တာဖော်ပြထားပါတယ်။ Joe Biden ရဲ့သားအလုပ်လုပ်ခဲ့တဲ့ Ukraine ရေနံကုမ္ပဏီတစ်ခုအပေါ်အဂတိလိုက်စားမှုရှိမရှိစုံစမ်းခဲ့တဲ့ Ukraine အစိုးရရှေ့နေချုပ်ကိုယာရုကနေဖယ်ရှားအောင်လို့ဒုသမ္မတဟောင်း Biden ကဖိအားပေးခဲ့သလားဆိုတာကိုစုံစမ်းဖို့အတွက်သမ္မတ Trump ကသမ္မတ Zelensky ကိုပြောခဲ့ပါတယ်။သမ္မတ Zelensky ကလည်းသူအတင်းထက်မဲ့ရှေ့နေချုပ်တင်တဲ့စုံစမ်းပေးပါမယ်လို့ကတိပြုခဲ့ပါတယ်။ American သမ္မတကိုတရားစွဲတင်မတင်လွှတ်တော်မှာစတင်စုံစမ်းရလောက်အောင်အရေးပါနေတဲ့အဲ့ဒီဇူလိုင်25ရက်နေ့ကဖုန်းစကားပြောဆက်သွယ်မှုမှတ်တမ်းကို Ukraine သမ္မတ Zelensky ကတော့လူသိရှင်ကြားမထုတ်ပြန်တင်ဘူးလို့ပြောကြားခဲ့ပါတယ်။နိုင်ငံကောင်းဆောင်နှစ်ယောက်ကြားဆက်သွယ်စကားပြောထားတာတွေကိုထုတ်ပြန်တင်တယ်လို့သူ့အနေနဲ့မထင်ဘူးလို့ညူယောက်မြို့ကကုလသမဂ္ဂထွေထွေညီလာခံမှာတက်ရောက်နေတဲ့ Ukraine သမ္မတကသတင်းတောက်တွေကိုပြောကြားခဲ့တာဖြစ်ပါတယ်။
ဒီရောက်မှာကျင်းပနေတဲ့နှစ်ပတ်လည်ကုလသမဂ္ဂထရီညီလာခံအတွင်းနိုင်ငံကခေါင်းဆောင်တွေဒီနေ့မင်းငွန်းပြေရမှာအစ္စရေးနဲ့ပါလက်စတိုင်းပြည်ကနေပတ်သက်လို့နှစ်ပတ်ခေါင်းဆောင်တွေသူတို့ရဲ့ယက်တီချက်တွေကိုပြောဆိုကြလိမ့်မယ်လို့ခန့်မှန်းရပါတယ်။ပါလက်စတိုင်းသမ္မတမာကော့အဘတ်စ်ဒီနေ့အစောပိုင်းမင်းငွန်းပြေမှာဖြစ်ပြီးအစ္စရေးဘက်ကတော့ဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကအစိုးရအသစ်ဖွဲ့ရေးကြိုးပမ်းနေရတဲ့အတွက်ထရီညီလာခံမတက်နိုင်တာကြောင့်ကိုစားတက်လာတဲ့နိုင်ငံခြားရေးဝန်ကြီးအစ္စရေးကတ်စ်ကမင်းငွန်းပြေမှာပါ။ ဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်တက်စ်မင်ဂွန်မှာတော့ဥရောပသမဂ္ဂ EU ကနေဗြိတိန်ခွတ်ထွက်မဲ့အစီအစဉ်မှာမရေမရာကြုံနေရတာတွေကိုအယုံဆိုင်ပြောမယ်လို့မျှော်လင့်ရပါတယ်။ဗြိတိန်ဝန်ကြီးချုပ်ဘော့စ်ဂျွန်ဆန်ကတော့ဗြိတိန်ခွတ်ထွက်ရေးကိစ္စကိုမင်ဂွန်နဲ့မှာထည့်သွင်းပြောဆိုသွားတာမရှိသလိုကုလသမဂ္ဂထွေထွေညီလာခံတက်ဖို့နယူးယောက်မှာရောက်နေချိန်မှာပဲလွှတ်တော်ကိုဆန်းငံ့ထားဖို့သူ့ရဲ့ဆုံးဖြတ်ချက်ကတရားဝင်မှုမရှိအောင်တရားရုံးချုပ်ကဆုံးဖြတ်ခဲ့တဲ့အတွက်နိုင်ငံရေးအရာထိုးနှက်ချက်တစ်ခုလည်းဖြစ်ခဲ့တာပါ။မင်းတို့ကမင်းကပြောခဲ့ကြတဲ့သူတွေကယူရန်သမ္မတဟာဆန်ရူခါနီကတော့ပိတ်ဆို့တံခတ်မှုတွေကိုမဖယ်ရှားမချင်းအမေရိကန်နဲ့ဆွေးနွေးညီနိုင်မှာမဟုတ်တဲ့အကြောင်းထည့်သွင်းပြောဆိုသွားပါတယ်။ယူရန်နျူကလ িয়ার ရေး2015ခုနှစ်နိုင်ငံတကာသဘောတူညီချက်ကနေပြည်ရဲ့အနေထဲမှာပဲနှုတ်ထွက်ခဲ့တဲ့အမေရိကန်ကတော့ယူရန်နိုင်ငံရဲ့ရင်းနှီးလုပ်ငန်းတွေကိုအထူးကပြစ်မှတ်ထားပြီးစီးပွားရေးအရပိတ်ဆို့တံခတ်ထားတာဖြစ်ပါတယ်
။ရွေးကောက်ပွဲမှာမဲအပြတ်အသတ်အနိုင်ရခဲ့သူမရှိတဲ့အစ္စရေးမှာအစိုးရတက်တရဖွဲ့စည်းနိုင်အောင်ကြိုးစားဖို့အတွက်ဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟုကိုအစ္စရေးသမ္မတကတိုက်တွန်းလိုက်ပါတယ်။ဝန်ကြီးချုပ်နက်တန်ယာဟုနဲ့အထူးကပြိုင်ဘက်ဘန်နီကန့်စ်တို့ကိုအစ္စရေးသမ္မတရေဗန်ရီဗလင်ကဗုဒ္ဓဟူးနေ့တုန်းကတွေ့ဆုံခဲ့ပြီးတော့အခုလိုတိုက်တွန်းခဲ့တာပါဗုဒ္ဓဟူးနေ့ကထုတ်ပြန်တဲ့ရွေးကောက်ပွဲနောက်ဆုံးရလဒ်အရဝန်ကြီးချုပ်နတ်တန်ယာဟူရဲ့လီကွတ်ပါတီကအမတ်နေရာ120ရှိတဲ့လွှတ်တော်မှာ32နေရာအနိုင်ရပြီးတော့ဂန့်စ်ရဲ့ Blue and White ပါတီကတော့တမဲအပေါ်နဲ့33နေရာရခဲ့ပါတယ်မဟာမိတ်ပါတီတွေကပူးပေါင်းထောက်ခံရင်တောင်မှပဲအစိုးရဦးဆောင်ဖွင့်နိုင်ဖို့လိုအပ်တဲ့အမတ်နေရာ62နေရာကိုဒီပါတီကြီးနှစ်ခုလုံးမရခဲ့ပါဘူးဒါကြောင့်လဲဝန်ကြီးချုပ်နတ်တန်ညာဟူနဲ့မစ္စတာဂန့်စ်တို့ပူးပေါင်းပြီးတော့ညီညွတ်တဲ့အစိုးရတရားဖွဲ့စည်းနိုင်ဖို့မျှော်လင့်နေတဲ့သမ္မတကဒီသတင်းပတ်အစောပိုင်းကလည်းဒီနိုင်ငံရေးသမားတွေကိုနှစ်ကြိမ်တွေ့ဆုံပြီးတော့ကြားဝင်ဆေးဆက်ပေးခဲ့ပါတယ်ဒါပေမဲ့ညီညွတ်တဲ့အစိုးရတက်ကိုဘယ်သူဥဆောင်မလဲဆိုတာညှိနှိုင်းမရပဲဆွေးနွေးပွဲတွေအဆုံးသတ်ခဲ့ပါတယ်အခုလိုက်စားမှုတွေနဲ့ဆွဆွဲခံရတဲ့ဝန်ကြီးချုပ်နတ်တန်ညာဟုဥဆောင်မဲ့အစိုးရမှသူမပါနိုင်ဘူးလို့မစ္စတာဂန့်ကပြောထားပါတယ်။ဝန်ကြီးချုပ်အပေါ်လိမ်လည်မှုလက်စားမှုယုံကြည်မှုအလွဲသုံးစားလုပ်မှုစတဲ့ဆွဆွဲချက်တွေကိုတရားစွဲဖို့အတွက်အစ္စရေးရှင်းနေချုပ်ကအကြံပြုထားပါတယ်။ဝန်ကြီးချုပ်ကတော့သူ့အပေါ်ဆွဲဆိုချက်တွေမပန်းကြောင်းငြင်းဆန်ထားပါတယ်။အခုလိုညှိနှိုင်းမှုတွေမအောင်မြင်ရင်တော့အစ္စရေးမှာတတိယအကြိမ်ရွေးကောက်ပွဲတွေကျင်းပရနိုင်ပါတယ်။
ဗီဒီယိုအသံညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီဒီယိုအမေရိကန်အသံမြန်မာဘာသာစစ်စစ်ရဲ့ခြားသာပြင်းနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်တရုတ်နိုင်ငံဘေကျင်းမြို့တော်မှာတည်ဆောက်မဲ့ဒုတိယမြောက်နိုင်ငံတကာလေယာဉ်ဝန်းကိုမနေ့ကကပဲသမရရှိချင်းဖြင့်ဖွင့်လှစ်ပေးလိုက်ပါတယ်။အဆောက်အဦတစ်ခုရရှိတဲ့ကမ္ဘာမှာအကြီးဆုံးလေဆိပ်ဖြစ်တရုတ်နိုင်ငံကဂုဏ်ယူနေတဲ့ဘေကျင်းတန်ရှန်အပြည့်ပြည့်ဆိုင်ရာလေဆိပ်ကိုတော့ကွန်မြူနတီတရုတ်နိုင်ငံထူထောင်တဲ့190ပြည့်အောက်တိုဘာ10ရက်နေ့မတိုင်ခင်ရဲနှင်းငယ်လိုမှာပဲဖွင့်လှစ်လိုက်တာပါ။အစားအိမ်မှာတော့ပြည်ရင်းခီးစဉ်တွေအတွက်သာအသုံးပြုဆောင်မှာဖြစ်ပြီးနောက်ပိုင်းမှာတော့နိုင်ငံတကာခီးစဉ်112ခုထိအသုံးပြုမှာဖြစ်ပါတယ်။ကျင်းငါးပုံစံလေဆိပ်ကိုတော့ဒေါ်လာ19ဘီလီယံနီးပါးအကုန်ချခံပြီး9နှစ်နဲ့အပြီးဆောက်ခဲ့တာပါ။ဒါကြလို့လေရင်ပြေးလန်း၄ခုရှိပြီးနောက်ထပ်3ခုတိုးချဲ့တိစောက်ဖို့လည်းစီစဉ်ထားပါတယ်။လေဆိပ်အဆောက်အဦဟာဘောလုံးကွင်းပေါင်း100လောက်အကျယ်ဝန်းရှိတဲ့စတူရဲမီတာတစ်သန်းကျယ်ဝန်းပေမဲ့အဝေးဆုံးလေရင်ဂိတ်ကိုရောက်ဖို့ခီးသွားတဲ့အနေနဲ့မီတာ600ထက်ပိုသွားစရာမလိုဘူးလို့လည်းတာဝန်ရှိသူတွေကပြောပါတယ်။2022ခုနှစ်နောက်ဆုံးထားပြီးလေကြောင်းလုပ်ငန်းမှာအမေရိကန်ကိုကျော်တက်ပြီးကမ္ဘာအကြီးဆုံးဖြစ်လာဖို့ရည်ရွယ်ထားတဲ့တရုတ်နိုင်ငံကအစ်စ်ဖွင့်လိုက်တဲ့လေယာဉ်ဝန်းမှာတော့နှစ်စဉ်ခီးသွား82တန်းထိဝန်ဆောင်မှုပေးဖို့စီစဉ်ထားပြီးနောက်ပိုင်းမှာတန်း100လောက်ထိတိုးမြင့်ဖို့လည်းရည်ရွယ်ထားတာပါ။နောက်တစ်လုံးမှာတော့အမေရိကန်ကဂျော်ဂျီယာပြည်နယ်မှာရှိတဲ့ Hershey Jackson Atlanta လေဆိပ်ဟာကမ္ဘာမှာအကြီးဆုံးဖြစ်တဲ့နှစ်စဉ်ခီးသွားပေါင်း108တန်းကျော်ကိုဝန်ဆောင်မှုပေးနေပါတယ်။
အီရန်နိုင်ငံကရင်းနှံတွေကိုတရုတ်သင်္ဘောတွေနဲ့တည်ယူပို့ဆောင်ပေးတဲ့အတွက်တရုတ်နိုင်ငံသားတွေတရုတ်လုပ်ငန်းတွေအပေါ်အမေရိကန်ကတန်ခတ်ပိတ်ဆို့ခဲ့တဲ့အပေါ်တရုတ်အစိုးရကပြင်းပြင်းထန်ထန်ကန့်ကွက်လိုက်ပါတယ်။အီရန်နိုင်ငံပေါ်တန်ခတ်ထားတာကိုချိုးဖောက်မှုနဲ့တရုတ်နိုင်ငံကလူပုဂ္ဂိုလ်9ယောက်နဲ့လုပ်ငန်း6ခုကိုအမေရိကန်အစိုးရကပုတ်ထုံးနေတော့ကအရေးယူတန်ခတ်ခဲ့တာဖြစ်ပါတယ်။အမေရိကန်ဘက်ကတစ်ဖက်သက်ပိတ်ဆို့တန်ခတ်နေမှုတွေနဲ့အဝေးကနေလှမ်းပြီးတရားစီရင်နေတဲ့အပေါ်တရုတ်နိုင်ငံကဒီဇိုင်းမမတ်ပြက်ပြက်တသားကန့်ကွက်တယ်လို့တရုတ်နိုင်ငံသားရဲ့ဌာနပြောခွင့်ရကန်ရှောင်းကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။အမေရိကန်ပြည်တွင်းဥပဒေတွေနဲ့တရုတ်ကုမ္ပဏီတွေအပေါ်သူ့အဆို ဒီအုံစာတွေကတမင်ရွေကျက်ရှိရှိနဲ့ကျွန်တော်တို့လုပ်နေတယ်လို့ကျွန်တော်တို့သုံးသပ်တယ်။ဖိနှိပ်ဘိုးကြတွေကိုလည်းဆန့်ကျင်တယ်လို့ပြောကြသွားပါတယ်။နိုင်ငံတကာအတိုင်းဝိုင်းထဲမှာရှိနေတဲ့တရုတ်နိုင်ငံကနိုင်ငံတကာဥပဒေဘောင်တွေအတွင်းကနေ ဤရန်ရဲ့ပူးပေါင်းဆောင်ရွက်နေတာဟာဥပဒေနဲ့ညီတယ်လို့လည်းသူကဆိုသွားပါတယ်။ဤရန်ရဲ့နေတွေကိုတည်ယူပို့ဆောင်တယ်လို့ဆိုပြီးအမေရိကန်အစိုးရအရေးယူလိုက်တဲ့လုပ်ငန်း၆ခုကတော့ တရုတ်နိုင်ငံက Costco Shipping Timor Company လက်အောက်ခံလုပ်ငန်း၂ခုနဲ့အတူ China Concord ရေနံကုမ္ပဏီ၊ကွန်လွန်တင်မောကုမ္ပဏီနဲ့ကွန်လွန်ဟိုဒီကုမ္ပဏီ Pegasus 88
ရေနံတင်တင်မောကုမ္ပဏီတွေဖြစ်ပါတယ်။ဒါကိုကန့်ကွက်တဲ့တရုတ်အစိုးရကအမေရိကန်အနေနဲ့မှားရွင့်တဲ့လောက်ရက်ကိုပြင်ဆင်ဖို့ပြင်းထန်ထန်တိုက်တွန်းတယ်လို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရကပြောကြားခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရာဇဝတ်မှုကိန်းနဲ့ကြီးထွားလာနေတာကိုဟန်တာဖို့ကြိုးပမ်းမှုတစ်ခုဖြစ်မွေးအစည်းအဝါးနဲ့လူမောင်းခိုးသမားတွေဖြစ်မသင်္ကာသူတွေရဲ င်္ဂပြိပခတ်တွေကနေဖပြေးလာကြတဲ့တိုင်းနဲ့ချီရဲ့ဒုက္ခတွေကိုလူမောင်ကုသမားတွေကရေချောင်းကနေတခြားနိုင်ငံတွေကိုပို့ဆောင်တာတွေလည်းရှိနေတာပါဒီနေ့စတင်လိုက်တဲ့လှုပ်ရှားမှုအတွင်းမောင်ကုသမားတွေအထူးကလှုပ်ရှားတဲ့လမ်းကြောင်းတစ်လျှောက်ဒေသတွေကအိမ်တစ်ချို့ကိုမွေးစေဝါမောင်ကုသမားတွေရဲ့အိမ်တွေဖြစ်နေစေးနေနဲ့တော့ရေးသားခဲ့ကြတာပါ
အိန္ဒိယနိုင်ငံအနောက်ပိုင်းမဟာရာစထရာပြည်နယ်ကပူနေခရိုင်မှာပုံထိုးနေ့ညကအကြီးကျယ်မိုးရွာသွန်းခဲ့တဲ့အတွက်နေရံတွေပြိုကျရုတ်တရက်ရေကြီးမှုကြောင့်18ယောက်ထဲမှာနေသေဆုံးခဲ့ပါတယ်။သေဆုံးသူတွေထဲမှာ9နှစ်အရွယ်ကလေးတစ်ယောက်လည်းပါတယ်လို့ရဲကပြောပါတယ်။ဗလီတခုထဲမှာအိပ်ပျော်နေခြင်းရေကြီးလို့သေဆုံးခဲ့သူ9ယောက်ရဲ့အလောင်းကိုပြန်တွေးပေမဲ့နောက်ထပ်2ယောက်ပျောက်ဆုံးနေတာကိုရှာဖွေနေကြပါတယ်။ဘာရာမာတီမြို့မှာလည်းရေဘေးဒဏ်လွတ်အောင်လို့လူ1000ခွဲလောက်ကိုဘေးလွတ်ရာရွှေ့ပြောင်းခဲ့ရတယ်လို့ပြည်နယ်ဝန်ကြီးချုပ်ကတွစ်တာပေါ်မှာရေးသားပါတယ်။မိုးသီးထန်မှုကြောင့်ထိခိုက်ပျက်စီးမှုသတင်းတွေဆက်ရရနေစေဖြစ်တာကြောင့်သေဆုံးပျောက်ဆုံးသူအရေအတွက်တိုးလာနိုင်တယ်လို့ရဲနဲ့ကူညီကြေးရေးတွေကပြောထားပါတယ်ရှင
်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မလို့ကြီးညာပေးခဲ့တာဖြစ်ပါတယ် VOA မြန်မာပိုင်းကနေကျွန်တော်အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုကျွန်တော်ရဲ့ internet ဆာမင်နာဖြစ်တဲ့ burmese.voanews.com မှာတွေ့ရတဲ့အချိန်နဲ့တပြိုင်တည်းနားဆင်နိုင်ပါတယ်အခုကစပြီးတော့သတင်းဆောင်ပါတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်ရန်ကုန်တော့လုံခြုံရေးအခြေအနေနဲ့ဆိုင်တဲ့သတင်းကိုပြောပြကြပါမယ်။နေပြီးတော့ရန်ကုန်နဲ့မန္တလေးမြို့ကြီးတွေမှာတိုက်ခိုက်မှုတွေဖြစ်လာနိုင်ကြည်သတိပေးထားတဲ့အစိုးရလုံခြုံရေးနဲ့နိုင်ငံရေးဌာနရဲ့ညွှန်ကြားချက်ဆိုပြီးလူမှုကွန်ရက်မှာသတင်းထွက်ပေါ်လာတာဟာတိုင်းပြည်မှာစိုးရိမ်စရာဖြစ်နေပြီးမတည်ငြိမ်မှုတွေဖြစ်နေတဲ့ပုံစံနဲ့နိုင်ငံရေးအရရည်ရွယ်ချက်ရှိရှိချင်းချောက်မှုအဖြစ်အကဲခတ်သူတွေကသုံးသပ်ကြပါတယ်။အမေရိကန်ပြည်ထောင်စုတဲ့နိုင်ငံတွေဘက်ကလည်းတိုက်ခိုက်မှုတွေဖြစ်လာနိုင်တယ်ဆိုပြီးရက်စွဲနဲ့တကွသူ့နိုင်ငံသားတွေအပေါ်ခီးသွားအထူးသတိပေးချက်တွေထုတ်ပြန်နေတာပါမြန်မာနိုင်ငံရဲ့လက်ရှိလုံခြုံရေးအခြေအနေပေါ်အမြင်သုံးသပ်ချက်တွေကိုတော့မတ်စုမွန်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
ပြည်ထောင်စုနယ်မြေထဲမှာလုံခြုံရေးအထူးဂရုပြုဆောင်ရွက်သွားရန်ဆိုပြီးနိုင်ငံတော်သမ္မတရုံးနိုင်ငံရေးနဲ့လုံခြုံရေးဌာနကြီးလျှို့ဝှက်ဆိုတဲ့ညွှန်ကြားချက်လူမှုကွန်ရက်စာမျက်နှာမှာပေါ်ထွက်လာပြီးတဲ့နောက်စက်တင်ဘာလ26နဲ့အောက်တိုဘာ16 26ရက်တွေမှာဘုံခွဲတိုက်ခိုက်မှုတွေဖြစ်နိုင်တယ်ဆိုပြီးအမေရိကန်ပြည်ထောင်စုနဲ့ဗြိတိန်နိုင်ငံတွေဘက်ကခရီးသွားသတိပေးချက်တွေထုတ်ပြန်လာနေတာပါဒီညွှန်ကြားချက်တွေဟာအမှန်ဟုတ်မဟုတ်သိကြားအတည်ပြုလို့မရတယ်လို့အစိုးရဘက်ကလည်းဒါကိုညင်းလဲမမြင်အတည်ပြုပြောဆိုတာမျိုးလည်းမရှိပါဘူး။အွန်လိုင်းမှာပြန့်နှံ့နေတဲ့လျှို့ဝှက်ညွှန်ကြားချက်ထဲထိုင်းနိုင်ငံမဲဟောင်ဆောင်ဘဲကလော့ဒုက္ခသည်စခန်းတွေကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့အစည်းအဝေးကနေပြည်တော်မှာဖောက်ခွဲမှုလုပ်ဖို့ရက်သတ်မှတ်ခဲ့ကြတယ်ဆိုတဲ့စာတွေ MCA အပြည့်အထိုးပြီးသားတိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့ရဲ့နာမည်ကိုပါထည့်သွင်းဖော်ပြချက်အပေါ်မှာတော့ရခိုင်မျိုးသားကောင်စီ ANC ရဲ့အထွေထွေအတွင်းမှူးဦးထွန်းစော်ကအခုလိုသုံးသပ်ပါတယ
်။အခုပြန်နေတဲ့ကိစ္စကတော့ KIA အဖွဲ့နဲ့ AA အဖွဲ့အပြင်ပေါ့လေ ANC ရဲ့လက်မှတ်ရေးထိုးထားတဲ့ CNS နဲ့ KNU အဖွဲ့တွေပါပါနေတယ်ဆိုတဲ့ခါကျတော့ဒီကိစ္စကကျွန်တော်တို့တော်တော်လေးပုံပေါ်တော့သုံးသက်စရာတွေဖြစ်နေတယ်။ဒီစာကိုနေပြီးတော့မှဘသူကဘလို့ထုတ်ပြန်ပြီးတော့မှဘလို့ပြည်သူလူထုအတွင်းကိုပြန့်နှံ့ရောက်ရှိသွားတာလဲဆိုတာဒါလည်းပဲသုံးသက်စရာကောင်းတဲ့အချက်တစ်ခုပဲ။အရင်တုန်းကတော့ဒီစစ်စိုးရလက်ထက်မှာလုံးလေးလှုပ်ထားရှိတဲ့နိုင်ငံရေးရပေါ့နော်အာယုံကျွဲတွေဆိုတဲ့အနေအထားမျိုးလည်းကျွန်တော်တို့သုံးသက်စရာတစ်ချက်ရှိတယ်။အခုကဒီတိုင်းပြည်မှာမတည်ငြိမ်မှုတွေပိုပြီးတော့မှဖြစ်နေတယ်။ဒီမတည်ငြိမ်မှုတွေပုံမှန်နေပြီးတော့နော်အကျိုးအမြတ်ထုတ်လို့တဲ့နိုင်ငံရေးရပေါ့အတုံးချလို့တဲ့အားစုတွေရှိတယ်လို့အဲ့လိုမျိုးအကဲဖြတ်လို့လည်းရတယ်လို့ ကျွန်တော်အနေနဲ့ရှုမြင်မိတ
ယ်။မြန်မာနိုင်ငံမှာလုံခြုံရေးအထူးတာဝန်ယူထားတဲ့အဖွဲ့အစည်းတွေဖြစ်တဲ့တက်မတော်ပြည်ထရေး၊နယ်လုံစတဲ့ဌာနတွေဘက်ကလုံခြုံရေးဆိုင်ရာအချက်အလက်ကြိုးပမ်းမှုဖြစ်ခဲ့တဲ့ဆိုရင်တော့နေပြည်တော်အပါအဝင်မြို့ကြီးတွေရဲ့လုံခြုံရေးအပေါ်မှာမေးခွန်းထုတ်စရာဖြစ်လာနေတယ်လို့လည်းသုံးသပ်ပါတယ
်။ဒီဥစ္စာတွေကတမင်ရွေချက်ရှိရှိနဲ့ကျွန်တော်တို့လုပ်နေတယ်လို့ကျွန်တော်တို့သုံးသပ်တယ်။ဖောက်ခွေရေးတွေလုံမေးပါကြဆိုပြီးတော့ပေါ့ဗျာနော်။အစိုးရဌာနဆိုင်ရာတွေကနေညှို့ကြားစာတွေထွက်လာတဲ့ပုံစံတွေကဒီလုံခြုံရေးတည်င်းကိုဘယ်သူကပြတာလဲ။ဒီတိုင်းပြည်မှာအဓိက2000ရေးဖွဲ့စည်းပုံအရအုံချုံနေတာကကျွန်တော်တို့ NLD အစိုးရလို့ဆိုပေမဲ့တော့လုံခြုံရေးနဲ့ကာကွယ်ရေးဆိုပြီးတော့အကြောင်းပြပြီးတော့မှခိုင်ထားတဲ့ပြည်ထရေးတို့ကာကွယ်ရေးဌာနတို့ဒါတွေကနေလုံဝန်ကြီးတို့ဆိုတာအဓိကနော်လုံခြုံရေးနဲ့ပတ်သက်ပြီးတော့မှသူတို့အဓိကခိုင်ထားတာဖြစ်တယ
်ဟုတ်ကဲ
့ဒီသတင်းတွေကိုလုံခြုံရေးနဲ့ပတ်သက်တဲ့သတင်းတွေဟူသမျှကတော့အကုန်လုံးကတမတော်ရဲ့ထိန်းချုပ်မှုအောက်မှာပဲရှိတယ်လို့ကျွန်တော်တို့မြင်တယ်ဆိုတော့ဒီလိုမျိုးထွက်လာတဲ့သတင်းတွေအရနေပြီးတော့မှနော်ဒီဆိုရင်ဇာတ်ရည်ပို့ပြီးတော့မှဖြစ်အောင်လုပ်ပြီးတို့ပြီးတော့အကျေချဲ့တယ်လို့ကျွန်တော်ကအဲ့လိုသုံးသပ်မိတယ
်။ဒါပြင်ဖွဲ့စည်းပုံပြင်ဆင်ရေးလွှတ်တော်တွင်တက်အတိုက်ခံပါတီနဲ့အာဏာရပါတီတို့ကြားထိတိုက်ဖြစ်မှုတွေရဲ့နောက်ဆက်တွဲမတိမငြိမ်ဖြစ်တဲ့အကျိုးဆက်တွေဖြစ်လဲဥထွန်းစော်ကရှုမြင်ပါတယ
်။အထူးသဖြင့်ကတော့ဒီလွှတ်တော်ထဲမှာအခုကဖွဲ့စည်းပုံအခြေခံဥပဒေပေါ့နော်။ပြင်ဆင်ရေးလမ်းကြောင်းပေါ်မှာတက်နဲ့အခုသွားနေတဲ့ NLD ဆိုရနဲ့အချင်းမပြေဘူး။ထိတိုက်တွဲမှုတွေပုတ်တိုက်မှုတွေဖြစ်နေတယ်။ကျွန်တော်တို့တိုင်းပြည်အခြေခံနိုင်ငံရေးပြဿနာကထုတ်ကြည့်လိုက်ရင်တော့ဖွဲ့စည်းပုံအခြေခံဥပဒေပြဿနာပဲ။ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာအကျက်တီးဖြစ်တဲ့ကျွန်တော်တို့တိုင်းပြည်ကအဲ့ဒီအကျက်တီးကနေပြီးကျော်လွန်ဖို့ဆိုလို့ရှိရင်ဖွဲ့စည်းပုံအခြေခံဥပဒေပြောင်းပြောင်းလဲမှာပဲရမယ်။ကျွန်တော်တို့အနေနဲ့ကတော့ဒါရိုးရိုးသားသားတော့မဟုတ်ဘူး။လူထုတွေကိုနေပြီးတော့မှပို့ပြီးတော့မှ6လုံးနေပေးပြီးတော့မှနော်။တိုင်းပြည်မကြိမ်မငြိမ်ဖြစ်အောင်လုပ်ပြီးတော့မှနိုင်ငံရေးဆက်ပေါက်ချလို့တဲ့နော်။အင်အားစုတွေရှိနေတယ်လို့အဲ့လိုမျိုးပဲသုံးသပ်မိပါတယ
်။အမေရိကန်ပြည်တော်စုရဲ့လုံခြုံရေးသတိပေးချက်ထဲမှာတော့တိုက်ခိုက်မှုတွေဖြစ်လာနိုင်ခြေရှိတယ်။နေပြည်တော်ရန်ကုန်မန္တလေးစတဲ့နေရာတွေမှာအထူးသတိထားသွားလာကြဖို့သတိပေးထားတာပါ။ဒီပေါ်မှာမန္တလေးမြို့ရဲ့လုံခြုံရေးအနေအထားဒေသခံတွေရဲ့စိုးရိမ်မှုအခြေအနေဘယ်လိုရှိပါသလဲဆိုတာကိုတော့မန္တလေးမြို့ခံလူခွေရှင်နေကြီးဦးသိန်းတန်းဦးကတော့ခုလိုပြောပါတယ
်။အထွန်းလုံးခိန်လုံး၆လုံးတန်းလုံးတွေလို့ညနာ။ကောလာဟာလတွေဒီလူခွေရန်တိုက်တဲ့ကိစ္စတွေကြောက်ချတာတွေဒါနဲ့လည်းကြားပါတယ်။ဆရာတိတ်တယ်သိမှဘူး။အမေရိကန်နဲ့ဗြိတိန်ကသူတို့ဘယ်အခြေအနေချက်လက်တွေပေါ်မူပြီးထုတ်တယ်လို့မပြောရဘူးပေါ့နော်။အဲတခုခုညာဒီလိုကြောက်ပြကြတဲ့လုပ်တယ်ဆိုရင်တော့အင်မတန်ကြီးကျယ်တဲ့တုတ်ပြန်ဆံနဲ့အာရုံဖြစ်သွားတယ
်။နေပြည်တော်မှာဘုံခွဲတက်ခိုက်မှုတွေလုံနိုင်တယ်လို့လူမှုကွန်ရက်ပေါ်ကချိန်ချမှုတွေရှိနေလို့ဆိုပြီးမြန်မာနိုင်ငံထဲမှာဘယ်နေရာပဲတော်တော်ခီးသွားသတိရှိကြဖို့တိုက်တွန်းထားကြတာလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာ2013ခုနှစ်အောက်တိုဘာလတုန်းကရန်ကုန်ပါဝင်မြို့ကြီးတချို့မှာအသေးစားပေါက်ကွဲမှုတွေဖြစ်ပြီးလူအသေးပြောက်တွေရှိခဲ့ပူပါတယ်ရှင
်။ဆရာရှင်များရှင်လက်နက်ခိုင်ပြိပက္ခတွေအတွင်အရက်သားတွေခြိကြိုက်တင်းကျင်းမှုတွေနဲ့ပတ်သက်လို့တိုင်းနာဒေသတွေကလွတ်တော်ကိုယ်စားလှယ်အကြားစိုးရိမ်မှုတွေနဲ့အတူစုံစမ်းဖော်ထုတ်ဖို့တောင်းဆိုတာတွေလည်းထွက်ပေါ်နေပါတယ်။တိုက်ပွဲတွေကြားအရက်သားတွေရင်းစားပင်ဖြစ်နေကြတာတွေကိုစုံစမ်းဖော်ထုတ်ဖို့ဘလောက်အထိအရေးကြီးပါသလဲ။အဖြစ်မှန်ပေါ်ပေါက်ဖို့ဆိုရင်ဘယ်သူတွေကဘယ်လိုပုံစံနဲ့စုံစမ်းဖော်ထုတ်နိုင်မလဲဆိုတာတွေကို VOA စနေနေ့ညတိုက်ရိုက်လေလိုက်စီစဉ်မှဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-392-322-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bunnies@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။လေးလေးညာတိုင်းရိုက်လေးလိုက်စီစဉ်ကကျိုးစိုးပါရဲ့ရှင
်တော့ရှင်နေနေနဲ့ကျွန်တော်တို့ရဲ့တိုင်းရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ကိုထပ်မံဖိတ်ခေါ်လိုပါတယ်အခုတစ်ခါတော့ရခိုင်ပြည်နယ်ဘက်ကဒုက္ခသည်တွေနဲ့ဆိုင်တဲ့သတင်းကိုပြောပြချင်ပါတယ်ရခိုင်ပြည်နယ်အတွင်းလူမျိုးရေးဘာသာရေးအသွင်ဆောင်အဓိပ္ပာယ်ဖြစ်စဉ်တွင်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတင်းရှောင်နေရသူတွေတဲကမွတ်စလင်ရွာသား26ဦးဟာမောင်းနှမြို့ငခုရလက်ခံကျူဇိုရေးစခန်းကိုမနေ့ကစန္ဒလျောက်ဝင်ရောက်လာခဲ့ပါတယ်လက္ခဏာရေးစခန်းရဲ့အစီအစဉ်တိုင်းဆောင်ရွက်ပြီးမောင်းတော်မျိုးတွေတဲ့ကသူတို့နေရက်ကိုနေရက်ရင်းကိုကူညီပို့ဆောင်ခဲ့တယ်လို့ရခိုင်ပြည်နယ်အစိုးရအဖွဲ့ကပြောပါတယ်လက္ခဏာရေးစခန်းဖွင့်ပြီးနေရက်နှစ်နှစ်တာအတွင်းမှာဆစ်ရှောင်း290ကျော်သာဝင်လာခဲ့တာကြောင့်မင်္ဂလာဒေ့ရှ်နိုင်ငံဘက်ကစီစဉ်မှုအားနည်းချက်ကြောင့်လို့လဲဒေသခံအာဏာပိုင်တွေကပြောပါတယ်ဒီအခြေအနေကိုတော့ဒီမြန်မာပိုင်းသတင်းတော့နိုင်ကိုရင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဒီခိုင်ပြည်နယ်တွင်2019ခုနှစ်ကတကြောပြန်ဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကထွက်ပြေးသွားကြတဲ့ဒုက္ခသည်တွေပြန်လည်လက်ခံဖို့နိုင်ငံဆွေရတွေအချင်းချင်းစီစဉ်ခဲ့ပေမဲ့အခုချိန်ထိတရားဝင်ပြန်လာနိုင်တဲ့ဒုက္ခသည်တွေမရှိသေးပါဘူးဒါပေမဲ့အခုနောက်ပိုင်းကိုယ်တော်ဆန္ဒလျောက်မြန်မာနိုင်ငံဘက်ကတဖြည်းဖြည်းပြန်လာနေတဲ့သူတွေရှိနေပါတယ်စက်တင်ဘာ25ရက်နေ့ကဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိမ်းရှောင်သွားကြတဲ့သူတွေအနက်ကမွတ်စလင်ရွာသား26ဦးဟာမိမိသဘောဆန္ဒလျောက်ငခုရကျူဆူရေးစခန်းကိုဝင်ရောက်လာပြီးလက်ရှိနေရကိုပြန်လည်ပို့ဆောင်ခဲ့ပြီလို့ဒီကိုင်းပြည်နယ်ဆိုရဖွဲ့ဝင်လုံချုံရေးနဲ့နေဆက်ရေးရဝန်ကြီးဘူမှုကြီးမင်းသားကအခုလိုပြောပါဗျာ
ကျွန်တော်ဆန္ဒနဲ့ဝင်လာတယ်ဆိုတာဟုတ်ပါတယ်အဲ့လိုဝင်လာတော့ကျွန်တော်တို့ဒီ UEHR ခေါ်တာပေါ့ဗျာဟိုနေရာဆုံးဟာများပြန်လည်လက်ဆောင်လုပ်ငန်းအဖွဲ့ပေါ့နော်အဲ့ဒီအစီအစဉ်ပရိုဂရမ်တိုင်းကျွန်တော်တို့ကဆက်သွားပါတယ်ကျွန်တော်အရင်ကခုရမှာကိုစီစစ်ပြီးတဲ့အခါကျတော့ကျွန်တော်တို့အဲ့ဒီကျမ်းပဲပါတဲ့တယောက်ရှိရဲအဲ့ကျမ်းပဲပါတဲ့တယောက်ကတော့သူ့ကိုဆက်လက်စစ်ဆေးလုပ်ပေါ့။ကျန်တဲ့26ယောက်ကတော့သူတို့ကိုကျွန်တော်ပြန်လဲလက်ခံရေးအစီအစဉ်ရအဲ့ဒီမှာမှတ်တမ်းတွေလုပ် MVC ကတ်တွေထုတ်ပေးသကောင်သိမို့ဗျာနော်။ပုံစံ60နှစ်ခေါ်တာပေါ့။အရင်ကသူ့ရားတွေဖြည့်ပြီးသူတို့နေလိုတဲ့ရွာနဲ့အနီးဆုံးနေရာကိုသူ့သူတို့နေခဲ့တဲ့အနီးဆုံးရွာတွေရောက်သွားပါပြီ။
မနေ့ကငခုရချူဆူလက်ခံရေးစခန်းမှာဝင်ရောက်လာသူ28ဦးနဲ့ကသူဥဟာကြံပန်းမှုတွေမှာပါဝင်နေတဲ့ဆိုတဲ့တန်လျာနဲ့စစ်ဆေးနေစေဖြစ်ပြီး26ဦးကတော့ UEHRD လုပ်ငန်းစဉ်အရစီစစ်ပြီးခဲ့လို့၎င်းတို့ဆန္ဒအတိုင်း NGO ကထုတ်ပြီးမူလနေထိုင်တဲ့ကြေးရွာကိုပြန်ပို့ခဲ့တယ်လို့ဘူမှုကြီးမင်းသားကပြောပါတယ်ဒီတွင်ဝင်ရောက်လာသူမွတ်စလင်ရွာသား26ဦးကိုမခူရစခန်းကနေ၎င်းတို့နေထိုင်ရာကြက်ရုပ်ပြင်ဦးရှင်းချကျေးရွာဘက်ကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကပြန်လည်ပို့ဆောင်ပေးတယ်လို့မခူရစခန်းနေရွာသားတို့ကပြောပါတယ်။ဒီရက်ပိုင်းထိနေရာဆုတ်ခွာသွားသူတွေထဲကမိမိသဘောလျောက်ပြန်လည်ဝင်ရောက်လာသူတွေကိုမြန်မာနိုင်ငံဘက်ကပြန်လည်လက်ခံထားတာစုစုပေါင်း290ကျော်ရှိပြီလို့မောင်တော်ခရိုင်အုပ်ချုပ်ရေးမှူးဦးစိုးအောင်ကပြောပါတယ်။
290တော့ကျော်သွားပြီ။ကျွန်တော်တို့အရင်ကအစီအစဉ်ထားတဲ့သူက290ကပြောတာလေ။သူတို့ရခိုင်နေကြတဲ့နေရာကျွန်တော်တို့ပြန်နေရာချထားမယ်နေရာခေါ်လိုက်တော့လူသားစုကလည်းနည်းသေးတာပေါ့။သူတို့လုံလုံရေးဟိုပါပြစ်ပြီးလို့ကျွန်တော်ကနေရာပြန်မချပြီးတော့ပါနေတဲ့အစီအစဉ်နဲ့။လက်တလုံးကတော့ကျွန်တော်တို့ဒီမှုဝန်ထမ်းကျယ်ကျယ်လေးကနေပြီးတော့မှနှုတ်နဲ့ပေါ့။လာရင်စာဒီပဲစာပေါ့။အဲ့ဒါမျိုးတော့ထောက်မှတ်ပေးထား
ဒီခိုင်ပြည်နယ်မောင်တော်ခရိုင်တွင်2019ခုနှစ်ဩဂုတ်လမှာအချမ်းဖက်တိုက်ခိုက်မှုဖြစ်ပွားခဲ့ပြီးနောက်တမတော်ကနေနေမြေရှင်းလင်းရေးနဲ့လုံခြုံရေးလှုပ်ဆောင်မှုတွင်ဒေသခံမူဆလင်ရွာသား9သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားကြောင်းကုလသမဂ္ဂကနေထုတ်ပြန်ထားပါရယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတင်းချောင်သူတွေနေရပြန်ရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဆွေရတို့ညှိနှိုင်းခဲ့ရမှာနိုင်ငံသဘောတူညီချက်အရပြန်လည်လက်ခံဖို့အတွက်2018ခုနှစ်ဇန်နဝါရီလနိုဝင်ဘာလနဲ့2019ခုနှစ်ဩဂုတ်လတို့မှာစီစဉ်ခဲ့ပေမဲ့ဝင်လာတာမရှိခဲ့ပါဘူးမြန်မာနိုင်ငံဆိုရဘက်ကလက်ခံကြိုဆိုရေးစီစဉ်လှုပ်ဆောင်နေပေမဲ့ဝင်လာမှုမရှိတဲ့ပုံမှာမောင်တော်ခရိုင်အုပ်ချုပ်ရေးမှူးဦးစိုးအောင်ကအခုလိုပြောပါတယ်
ကျွန်တော်နိုင်ငံတော်အစီအစဉ်နဲ့ကျွန်တော်နိုင်ငံအနေနဲ့လက်ခံပေးနေရလေ။ဟိုဘက်ကအစီအစဉ်ပေးမှုညတော့ပေါ့ဗျာ။ဘင်္ဂလားဒေ့ရှ်နိုင်ငံပြန်ပြီးတော့လာပြန်တဲ့လူတွေတေချာစီရင်ကောက်တာတို့သူတို့တကယ်တမ်းပြန်လာမယ်ဆိုလို့ရှိရင်လုံလောက်တဲ့လုံုံကြီးတွေပိုင်းနဲ့လောက်ပြီးတော့လိုက်မပူနိုင်လေ။ပြန်ဝင်လာတဲ့လူရောသူတို့အလေးကြီးတဲ့အဟာလောက်ကတော့ IMU အဖွဲ့တော်များများကလည်းဟိုပြန်မဝင်ဖို့ပြောရဆိုတာမျိုးတွေလည်းကျွန်တော်လည်းပြန်ကြားနေတာပေါ့။
ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားကြတဲ့ရိုဟင်ဂျာဒုက္ခသည်တွေဂုံတိုက်ခါရှိရှိနေရပြန်နိုင်ဖို့ကြိုးပမ်းရမှာယုံကြည်စိတ်ချအောင်မြန်မာဆိုရကဆောင်ရွက်နိုင်တာမတွေ့ရကြောင်းဘင်္ဂလားဒေ့ရှ်ဆိုရဘက်ကဝေဖန်ခဲ့တယ်လို့မြန်မာဆိုရကတော့တစ်ဖက်နိုင်ငံကိုထွက်ပြေးသွားသူတွေကိုရိုဟင်ဂျာလို့ခေါ်တာကိုလက်မခံပေမဲ့သူတို့တွေပြန်လာနိုင်ရေးအတွက်ဘင်္ဂလားဒေ့ရှ်ဆိုရနဲ့နားလည်မှုစာချုပ်လွှာလက်မှတ်ထိုးလုပ်ဆောင်နေတယ်လို့ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့လည်းပူးပေါင်းဆောင်ရွက်နေပါတယ်ပြီးခဲ့တဲ့တနင်္လာနေ့ညနေပိုင်းတုန်းကမြန်မာဘင်္ဂလားဒေ့ရှ်နဲ့တရုတ်တို့တီးခြားတွေ့ဆုံပြီးရိုဟင်ဂျာတွေဌာနေပြန်နိုင်ရေးလုပ်ငန်းစဉ်ပြန်ဆနိုင်ဖို့ကုလသမဂ္ဂအထွေထွေညီလာခံပြင်ပမှာအလို့သဘောဆွေးနွေးခဲ့ကြပါတယ်။လက်ရှိမှာမြန်မာဆိုရအနေနဲ့ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေပြန်လည်လက်ခံဖို့ကြိုးစားနေပေမဲ့အခုချိန်ထိမအောင်မြင်သေးပါဘူးခင်ဗျာ
။မွတ်စလင်ရွာသားချုပ်ငခုရလက်ခံချုပ်ဆွေးစခန်းကိုပြန်လာခဲ့ရတဲ့ပတ်သက်ပြီးတော့ဗီဒီယိုနောက်နိုင်ခွင့်ပြောပြသွားတော့ပါ။အခုတကတော့ထိုင်းမြန်မာနယ်စပ်ခင်းပြီးနယ်ဘက်မှာချုပ်လူမျိုးတွေအလုံးအင်းဝင်ရောက်လာတဲ့နောက်ဆုံးအခြေအနေကိုပြောပြပေးကြပါမယ်။ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြောက်ရီမြို့နယ်အတွင်းမှာတရုတ်လူမျိုးတွေအလုံးရင်းနဲ့ဝင်ရောက်လာပြီးတဲ့နောက်မှာတရုတ်စားသောက်ဆိုင်တွေတရုတ်အယောင်းဝယ်ဆိုင်တွေများလာပြီးတရုတ်မျိုးတော်တစ်ဖွဲ့ဖြစ်လာပြီးတဲ့နောက်တရုတ်လူမျိုးတွေရဲ့စီးကပ်မဲ့နေထိုင်မှုတွေတရားမဝင်နေထိုင်မှုတွေဖြစ်လာတာကြောင့်ဒေသခံတွေမကြည်မနက်ဖြစ်ရကနေပြီးခဲ့တဲ့ရက်ပိုင်းတွင်းက၄ကြိမ်မြောက်ဖြစ်တဲ့တရုတ်စာတမ်းမှာဆိုင်းပုတ်တွေကိုထုတ်ချတာတွေဖြစ်လာပါတယ်ဒီလိုဖြုတ်ချပြီးနောက်ဆက်တွဲဖြစ်တဲ့ခွင့်ပြုချက်ပြန်တောင်းပြီးပြန်လည်နာရီတော့မရှိသေးဘူးလို့မြောက်ရီခရိုင်ဥက္ကဋ္ဌကပြောပါတယ်ဒီအကြောင်းကိုတော့ဗီဒီယိုမြန်မာပိုင်းသတင်းတော့မိုင်းအီမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
တရုတ်လူမျိုးတွေဟာမြန်မာနိုင်ငံထဲကိုတရားမဝင်ဝင်ရောက်လာနေကြပြီးနိုင်ငံအနှံ့စီးပွားရေးလုပ်ငန်းတွေကိုချဲ့ထွင်လုပ်ကိုင်လာနေကြပါပြီထိုင်းမြန်မာနယ်စပ်မြောက်ရီမြို့မှာတရုတ်လူမျိုးတွေကဥပဒေချိုးပေါက်ပြီး ซีแกเมซวานีไทยนี่แหละบ่ดิตาจันนี่บักก็มะคันเมียนไหนขึ้นลาได้เฉินนี่กูยောက်สิลาได้ล่ะบาซีเป็นขึ้นอยู่เจ็ดไม่ใช่เว้ยไซบอร์ตินท่าได้ซ้าตอกใส่นี่กไซบอร์ตี้กูซีเป็นตายายเยกอมมิตี้เนี่ยลุลุปาวินเนี่ยซีเป็นตายายเยอถอกกูอยู่กอมมิตี้รู้สุบางปีเตียวสารันบาไซบอร์ตี้กูตะเตมาละเลยกระเดะก็ซะปีเหมี่ยวรีญุมาไล่หลั่นชุบชะมุนี่แหละลุกขึ้นลาบาไทยเมียนมาเนี่ยแซเหมี่ยวรีขยาย ชวยกุกโกโลขอได้กินเนกาซองตะตาเนี่ยปั่นไส้เนี่ยญาติมาတော့ติยုတ်หลูမျိုးများด้วยอคันดิเอียซีมันเงินนี่เสร็จแล้วพ่นเนี่ยทาบีไชน่าตองติยုတ်จันทร์ဖြင့်สัตว์ติลุ้งส่องนี่ล่ะบาไอ้นี่ญาติก็นี่ตะเส้นญาติမျိုးเด้มาเลยกบ้าแลขยีตัวติยုတ်หลูမျိုးนี่เนี่ยနိုင်ငံသားသားတွေဝင်ရောက်လာမှုတွေများလာပြီးစားတောက်ဆိုင်နေမှာလဲခွင့်ပြုချက်မရပဲဖွင့်လာတွေလောက်လာတာကြောင့်
ซีเป็นตายายเอกอมมิตี้ก็อุ้งส่งไปติยုတ်สารันบาไซบอร์ตี้ကိုဖြုတ်ချမှုတွေလုပ်ခဲ့ပါတယ်ဒီလိုလုံးဆောင်ရခြင်းနဲ့ပတ်သက်လို့မြောက်ရီခရိုင်ဥက္ကဋ္ဌဦးတေဆောင်ကအခုလိုရှင်းပြပါတယ်အဓိကကြေညာပါမှာတရုတ်တစ်ခုရဲ့ပုံပေါ်မှာကြေညာဟိုစီကနာမင်းကြီးရဲ့ဟာလေးဆိုတော့ကျွန်တော်တို့ကြေညာလို့မရဘူးပါမှာဒီလိုပေါ်ပါခဏဟုတ်ကဲ့အဲဒီမှာတော့ဒီကြေညာပါတဲ့ဟာလေးကတော့နည်
ဒီကနေ့ကတော့စနေတီဆောင်နေသေးရှိပြီးမြောက်ရီမျိုးရဲမှာလည်းတရုတ်တီကစီကံမဲ့မစင်စွန့်တာအပေါ်သွားလာပြီးရန်ကားလာပြီးဖြစ်နေတာကြောင့်မြို့ကနေနဲ့ပြည်ထနာလေးဖြစ်ရတာကြလို့အခုလိုမျိုးတရုတ်စာရန်ပါဆိုင်ပုတ်တွေချုပ်ချပေးဖို့အတွက်မြို့ကနေကတောင်းဆိုလာကြတာဖြစ်ပါတယ်တကယ်တော့တရုတ်လူမျိုးတွေကရွှေကုတ်ကိုလိုနေရာမျိုးသားမကမြောက်ရီမျိုးရင်းတိ
ဒီဆိုင်နေဖွင့်ပြီးတိုးချဲ့လာနေတာပါ၂၁ရက်မှာတရုတ်ပိုင်နေရာတွေများလာတယ်လို့လည်းနေဆက်နေပြီးသူတူကအခုလိုပြောပြပါတယ်ကျွန်တော်မှာဒိတ်တွေမှန်နေတာကတရုတ်တွေတော်များများအတူတူလောက်လာတဲ့ဥစ္စာတွေပေါ့သူနာမည်တော့မခံတာဘူးတခြားလူနာမခံတာသူတို့ကတရုတ်ကိုယ်တိုင်ပဲလောက်တယ်ဒါမှမဟုတ်တရုတ်ကတန်မခံတာဘူးဟောပြင်းလို့ဆန်းလို့သူတို့ကမခံတာဘူးလေဒီဆန်းစီတဲ့အရာကြီး
အဲ့ဒီခေါင်းလေးတွေကတော့မကန်တာဘူး။မြောက်ရီမြို့နယ်တဝိုက်မှာအနှိတ်ခမ်းနေဖွင့်လာပြီးတဲ့နောက်မြန်မာမိန်းကလေးတွေလည်းနိုင်ငံသားကနိုင်ငံသားသားတွေကရအိတ်ခေါ်ရင်လိုက်သွားကြတာတွေရှိတယ်လို့လည်းသူကဆိုပါတယ်။အမေကန်တွေကအဲ့ဒီအနှိတ်ခမ်းတွေမှာရောက်ကြပြီးအမေကလေးတွေကတော့အဲ့မှာနှိတ်တဲ့ကြီးကပြန်ပြီးတော့အမေကန်တော့ဝင်ကြည့်လို့ဝင်ကြအောင်။အဲ့ဒီရင်းပြည့်ပြည့်သူတို့ကအဲမှာ ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
နေခင်အစည်းအဝေးတွေကိုလိုက်လုံပြဆက်ကွန်ဆက်ကိုနဲ့25ရုပ်ကနေတိုက်ရိုက်ထုတ်လွှင့်ပြနေတာပါအခုတော့ကြံနေသေးတဲ့အချိန်တွေမှာသတင်းချင်းချုပ်ကိုကိုအောင်လုံးကကြီးညာပေးမှာဖြစ်ပါတယ်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုအရေးယူနိုင်မှုစုံစမ်းစစ်ဆေးမဲ့အထိဖြစ်လာခဲ့တဲ့အတွင်းလူတယောက်ရဲ့တိုင်ချဲချက်ကိုမထုတ်ပြန်မှုဟန်ထားခဲ့တဲ့အမျိုးသားထောင်လိုင်းဌာနယာယီညွှန်ကြားရေးမှူးဟာအောက်လွတ်တော်ထောင်လိုင်းကော်မတီရှိမှဒီနေ့ထွက်ဆိုမှာဖြစ်ပါတယ်အမျိုးသားထောင်လိုင်းဌာနကြီးကဂျိုးဆက်မကွာဟာထက်လွတ်တော်ထောင်လိုင်းကော်မတီရှိမှမှာတော့တကပိတ်ထွက်ဆိုသွားမှာလည်းဖြစ်ပါတယ်နယူးယောက်မှာကျင်းပနေတဲ့နှစ်ပတ်လည်ကုလသမဂ္ဂထရီနီလာရန်အတွင်းနိုင်ငံတကာကောင်းဆောင်တွေဒီနေ့မင်းငွန်းပြေးပါမှာတော့အစ္စရေးနဲ့ပါလက်စတိုင်းပြည်ခန့်နဲ့ပတ်သက်လို့နှစ်ပတ်ကောင်းဆောင်တွေသူတို့ရည်တည်ချက်တွေကိုပြောမယ်လို့ခန့်မှန်းရပါတယ်ပါလက်စတိုင်းသမ္မတမာခ်မော့အဘတ်ဒီနေ့ဆော်ဘိုင်းမင်းငွန်းပြောမှာဖြစ်ပြီးအစ္စရေးနိုင်ငံကြီးရဲ့ဝန်ကြီးအစ္စရေးကတ်စ်ကတော့မွန်လွဲပိုင်းမှာမင်းငွန်းပြောကြဖို့လည်းစီစဉ်ထားပါတယ်မြန်မာနိုင်ငံမှာလက်နက်ကန်ပြဖက်တွေဖြစ်ပွားနေပြီးလုံခြုံရေးအတွက်စိတ်မချရတဲ့ဒေသရာတွေကိုတွာလာတာတွေမလုပ်ဖို့နဲ့သတိထားကြဖို့နိုင်ငံတကာကတိုက်တွန်းချက်တွေဆက်လက်ထွက်ပေါ်နေပါတယ်ဩစတြေးလျနိုင်ငံကြီးရဲ့ဝန်ကြီးဌာနကဒီကနေ့ရက်စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့ရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းကတိုက်ပွဲဖြစ်ရာဒေသတွေကိုခရီးမသွားကြဖို့သတိပေးထားတာပါမြန်မာနိုင်ငံကမြို့ကြီးတချို့မှာတက်ခတ်မှုတွေလုပ်ဖို့စီစဉ်နေတယ်ဆိုတော့တရားဝင်အတီမပြုတ်နိုင်တဲ့သတင်းတွေထွက်ပေါ်လာခဲ့ပြီးတဲ့နောက်အမေရိကန်၊ဗြိတိန်၊ကနေဒါ၊ဆက်ရနိုင်ငံတွေကခီးသွွားတွေကိုသတိထားဖို့တိုက်တွန်းချက်တွေထုတ်ပြန်ခဲ့ပြီးနောက်တစ်ရက်ဖြစ်တဲ့ဒီကနေ့မှာပဲဩစတြေးလျနိုင်ငံကလည်းသတိပေးချက်ထုတ်ပြန်နေတာဖြစ်ပါတယ်
တရင်ချင်းရုပ်ကိုကိုအောင်လင်းဦးကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညနေအစီအစဉ်ထုတ်လို့ရေးမှုကမတ်စုမွန်ဖြစ်ပြီးတော့အတန်ဖိုင်းအင်ဂျင်နီယာကတော့ဂျိုးဂယ်ဖြစ်ပါတယ် VOA American အတန်ညာပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိလိုင်းလိုမီတာ25 32 51နဲ့လိုင်းလမ်းမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington. From Washington.